ထောင်ကိုရာလေးစခုနှစ်မှာထိနဲ့အရရခံယူခဲ့တဲ့ထိုင်းဘရင်ဘူမိဘောဟာမနေ့ကြာသာပရင်းနေ့ကကွယ်လွန်သွားခဲ့တဲ့အတွက်တနင်္ဂနွေလုံးပူဆွေးတော့ကရောက်နေချိန်မှာသူ့ရဲ့ထိမှုဝင်နန်းမွေကိုဆက်ခံမဲ့သူဟာထိုင်းနိုင်ငံအကျိုးကိုသူ့အတိုင်ဆက်ပြီးဆောင်ရွက်နိုင်မှာမလားဆိုတာထိုင်းပြည်သူအများကစိုးရိမ်မကင်းဖြစ်နေပါတယ်။ထိုင်းဝင်ကြီးချုပ်ပရာယုတ်ကမနေ့ကပြောကြားတဲ့ရုံမ စနစ်ရှိတဲ့ထိုင်းနိုင်ငံမှာနှစ်ပေါင်း80ကြာဆိုးဆန့်ခဲ့တဲ့ထိုင်းပြည်ဘူမိဘောအဒူရာတက်ဟာနှစ်အတော်ကြာနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်မနေ့ကတက်တော် 88 နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဘရင်ဘူမိဘောဟာဘာသာရဲ့အသီးသီးမှာပတ်စုံထူးချွန်သူတဦးဖြစ်တယ်လို့သူ့ရဲ့ဩဇာအာဏာကိုအခြေခံလူဒန်းစားတိုးတက်အောင်အသုံးချနိုင်ခဲ့တဲ့အတွက်လူတို့ရဲ့ချစ်ခင်လေးစားမှုကိုသူ့ရဲ့တက်တန်းတစ်ချောက်လုံးမှာရရှိခဲ့တာဖြစ်တယ်လို့ထိုင်းချေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကပြောပါတယ
်။သူ့ရဲ့ထူးခြားချက်ကဘာလဲဆိုတော့ထိုင်းနိုင်ငံမှာရှိတဲ့လူတို့လူဒန်းစားအလွှာအလုံးငယ်နောက်ပြီးတော့ဒီမျိုးဆက်အစဉ်အဆက်ကအာဂျုံတီလေးစားမှုကတော့တောက်လျှောက်ရှိခဲ့တာကိုဒီပြင်းမိသားစုနေနဲ့ရတဲ့အာရမုံမွေတွေအလူငွေတွေကိုလည်းသူကကမခတာအဲ့ဒါတွေကိုလုပ်ပြီးတော့မှဆယ်လုံငန်းနေမျိုးစဘာလုံငန်းနေဒီသူတ္တဇနလုံငန်းနေအများကြီးလုပ်ပစ်ခဲ့တာတွေနောက်ကျွန်တော်တို့ဒီမှာအများကြီးပြောနေတဲ့ဟာမုတ်တုရွာပေးတဲ့ဤပညာတွေဒီ trainers ရဲ့ကိစ္စအစအခုတပြင်းကျွန်တော်တို့ဒီနယ်ဆိုင်နဲ့အားမျိုးပြောမယ်ဆိုလို့ရှိရင်အော်မော်သားတွေရှိရပေါ့ဗျာတိုင်းဟိုပတ်ပုံတွေအတိမအမျိုးသားပြင်းနဲ့အတိမပြုခရတာတွေအဲ့ဒါတွေအားလုံးကိုလည်းဒေသစီမံချက်နဲ့လုပ်ပေးတာတွေရှိရနောက်သူ့ရဲ့ဩဇာကိုယူပြီးတော့မှစုံချက်ထားပြီးတော့မှလူထုတစ်ခုလုံးအလွာအားလုံးတစ်ခုလုံးကနေပြီးတော့သူ့စီရနေတဲ့ဆက်ဒီလူထုတွေအတွက်ကိုပြန်ပြီးအကျိုးပြုတဲ့ဥစ္စာအဲ့ဒါကိုသွားခံစားရတယ်
ဒါအပြင်ဘရင်ဘူမိဘောဟာအင်းကြီးချင်းမြန်မာနိုင်ငံကနေပြည်တွင်းစစ်ကြောင့်ထွက်ပြေးလာတဲ့တိုင်းသားဒုက္ခသည်တွေကိုလည်းစာနာထောက်ထားမှုတွေရှိခဲ့ကြောင်းဒေါက်တာနိုင်အောင်ကပြောပါတယ်
။သူကတော့စိတ်တည်းဝင်တော့လို့ပါလာမရှိပေမဲ့လို့ကျွန်တော်တို့ဒီနေဆက်ဆက်ရောက်လာတဲ့ဟိုကျွန်တော်ကျောင်းသားတွေကစာပြီးတော့တိုင်းသားကိစ္စတွေကပြောပါတော့အဓိကတော့အစိုးရရဲ့ policy နဲ့ဒီနိုင်ငံတကာရဲ့ပတ်သက်မှုဒီမှာလဲဒီတိုင်းပြည်ကြီးနဲ့ဒီစီးတုံကလည်းဒီကျွန်တော်တို့ဟိုဒီခြေရင်းစစ်ကြောင်းဒီဘက်ရောက်လာတဲ့ဒုက္ခတွေရဲ့အရေးပေါ်မှာအများကြီးကိုစာနာနားလည်ပြီးတော့ဟလာဝင်ရောက်ဖိမတာတွေရှိတယ်လို့တော့ကြားဦးတယ
်။ဘရင်ဘူမိဘောဟာသူ့ရဲ့တက်တန်းတခြားထိုင်းနိုင်ငံတွင်အာဏာသိမ်းမှုအကြိမ်ကြိမ်အစိုးရပြောင်းလဲမှုတွေကိုခဏခဏကြုံခဲ့ရပေမယ့်ဘရင်နန်းတော်ကအာဏာနိုင်ငံရေးထဲမှာထဲထဲဝင်ဝင်မပါဝင်ဘူးဆိုတဲ့မူကိုတိတိကျကျလိုက်နာခဲ့တယ်လို့မှန်မှန်ကန်ကန်ဥဆောင်မှုပေးနိုင်ခဲ့တဲ့အတွက်ကွဲပြားနေတဲ့အင်အားစုအသီးသီးရဲ့ယုံကြည်မှုကိုရရှိခဲ့တာပါ။ဒါကြောင့်သူကွယ်လွန်ပြီးတဲ့နောက်သူ့ကိုဆက်ခံမဲ့သူနဲ့ပတ်သက်လို့လူတို့ရဲ့ယုံကြည်အားထားမှုလျော့နေနေပြီးနိုင်ငံရဲ့အနာဂတ်အလားအလာပေါ်မှာစိုးရိမ်မှုတွေရှိနေတာမျိုးတွေ့မြင်ရကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြမအရေးလေးလာနေသူကိုအောင်သူငင်းကပြောပါရစေ
။ဆိုသူမရှိတဲ့ကာလမှာဒီအင်အားစုတွေကပြိုသွားမလားဆိုတဲ့ပြဿနာမျိုးတွေစိုးရိမ်ရတာရှိပါတယ်။ဆိုတော့သူသဖြင့်နန်းတော်ထဲမှာလည်းအုပ်စုတွေရှိပါတယ်။နောက်တစ်ခါကျတော့တမတော်တွေမှလည်းအုပ်စုတွေရှိတယ်ပြင်ပနိုင်ငံကြီးမှလည်းအုပ်စုတွေရှိတော့ဒါတွေကဘယ်လိုဖြစ်သွားနိုင်လဲဆိုတဲ့ဟာမျိုးစိုးရိမ်ပူပန်ရတာရှိပါတယ်ဆိုတော့နောက်တစ်ခုကတော့ဒီဘရင်စနစ်ကိုနိုင်တဲ့ပတ်သက်လို့ပေါ့နော်ဆိုတော့တချို့ကလည်းပြောကြတယ်အရင်ဒီပေါ်မှာဖြစ်ခဲ့တဲ့လိုမျိုးပေါ့ဆိုတော့ဒီဘရင်ပြီးလို့ရှိရင်နောက်ဘရင်ဘယ်သူလာလာဒီသူကလက်မခံတော့ဘူးဆိုတဲ့အနေအထားမျိုးလည်းပြောကြဆိုရတာရှိပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအင်ရှိမင်းသားဝဇီရာလောင်ကွန်းရဲ့အခြေအနေရောဘယ်လိုမြင်လဲရှင်
အဲ့ဒါတော့ဟိုဖေချာပြောလို့တော့ခက်တာပေါ့နော်သူကတော့အရှိမင်းသားဆိုတော့ကဘရင်ဖြစ်လာဖို့များပါတယ်ဆိုတော့ဒါမှမဟုတ်ဘဲနဲ့လေဟိုတခြားဟိုရွေးချယ်စရာအနေအထားတွေဖြစ်သွားနိုင်ပါတယ်ဆိုတော့ပြည်သူလူထုကတော့ဒီဘရင်သမီးတော်ဇီဝိတော်ကိုပို့ပြီးတော့ဟိုချစ်ကြည်လေးစားကြတာရှိတယ်ဆိုတော့ဒါမှမဟုတ်ရင်လေဘရင်ကြီးဆုံးပြီးတဲ့ကာလနောက်ပိုင်းမှာမိဖုရားကြီးကိုယ်တိုင်ကပဲဟိုဆက်ပြီးတော့တာဝန်ယူမလားပေါ့နော်ဆိုတော့ဒါကတော့ဘယ်သူမှဖေချာပြောလို့မရသေးတဲ့ကိစ္စလေးဖြစ်ပါတယ်
1982ခုနှစ်မှာဘရင်ဘူမိဘောကသူ့ရဲ့အရက်အရာဆက်ခံဖို့တားပစ်သူဝဇီရာလောင်ကွန်းကိုအင်ရှိမင်းသားအဖြစ်အနှင်းထားခဲ့တာကြောင့်အခုနန်းတက်ပွဲစီစဉ်ဖို့အတွက်လွှတ်တော်ကိုတင်သွင်းမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ကမနေ့ကသူ့ရဲ့မိကုံးမှာပြောကြားခဲ့ပါတယ်ရှင်